မင်္ဂလာပါခင်ဗျာစနေနေ့ညတရက်လီလန်အစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ဆိုရင်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းအရသာစစ်စစ်တူဦးဆောင်တဲ့အစိုးရအဖွဲ့စပြီးတော့လုပ်ငန်းတော်ဝင်တွေထမ်းဆောင်နေပါပြီဆိုတော့ဒီနေ့ဒီအချိန်မှာအရင်အစိုးရအရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကဘာတွေလုပ်ခဲ့တယ်လဲကောင်းတာတွေဘာတွေရှိခဲ့တယ်လဲဆိုးတာတွေဘာတွေရှိခဲ့တယ်လဲဒါတွေကိုကျွန်တော်တို့အကုန်လုံးတော့လည်းပြောနိုင်မှာမဟုတ်ပါဘူးရတဲ့အချိန်အတွင်းမှာအတန်နိုင်ဆုံးအရေးကြီးဆုံးလို့ကျွန်တော်တို့နားလည်တဲ့အကောင်းဆုံးလုပ်ရက်တွေလုတ်ဖို့တင့်ပါရဲ့ဒါနဲ့လုံးမဖြစ်သွားတဲ့လုတ်ရက်တွေဒါမှမဟုတ်လုတ်တာတွေတဲကမှအလုံးမဖြစ်တဲ့စိုးတယ်ဆိုတဲ့ကိစ္စတွေအဲ့ဒါတွေကိုကျွန်တော်တို့ပင်နယ်ဆွေးနွေးသူတွေပေါ်ဆွေးနွေးသူတွေအမြင်သဘောထားဆွေးနွေးသွားကြဖို့နောက်ကျွန်တော်တို့စီကိုမှတ်ချက်ပေးပြီးဆွေးနွေးထားတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုလည်းတတ်နိုင်တဲ့လောက်ဖတ်သွားဖို့ဆိုတော့အဲ့ဒီအရင်အစိုးရလက်ထက်ကလုတ်သွားခဲ့တာတွေမလုတ်သွားခဲ့တာတွေကိုကြည့်ပြီးတော့နောက်အစိုးရအနေနဲ့လည်းကျွန်တော်တို့ညီကုန်းချုပ်လေးမှာနောက်အစိုးရအနေနဲ့လည်းပဲအဲ့ဒီကနေဘာတွေသင်ခန်းစာယူနိုင်မလဲဒါလေးပဲကျွန်တော်တို့တတ်နိုင်ဆုံးဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပြည်နယ်ဆွေးနွေးပြဖို့အတွက်မြန်မာရေးလေလာသူတွေတူဖြစ်တဲ့ဥအောင်သူငိမ့်နောက်တစ်ခါကျွန်တော်တို့မြန်မာစာနယ်ဇင်းသမဂ္ဂဦးဆောင်အဖွဲ့ဝင်စာနယ်ဇင်းသမားဦးစောတက်ထွေးတို့ကိုဖိတ်ခေါ်ထားပါတယ်။အရင်ဆုံးဥအောင်သူငိမ့်အရင်အစိုးရလက်ထက်မှာအကောင်းဆုံးလုပ်သွားတဲ့ကိစ္စနှစ်ခုသို့မဟုတ်သုံးခုပေါ့လေ။တခါဥအောင်သူငိမ့်ကလှုပ်စေခြင်းနဲ့မလှုပ်သွားတာတော့မဟုတ်လှုပ်တဲ့ထဲကမှအလုံးမဖြစ်တဲ့အလားကိစ္စမျိုးရှိတယ်ဆိုရင်လည်းအရေးဆုံးပြောပြပါခင
်ဗျ။ဟုတ်ကဲ့ဟိုသမရဦးသိန်းစိန်လက်ထက်ပေါ့နော်ကျွန်တော်ထင်တာကတော့သူ့ရဲ့ဟိုကြံခဲ့တဲ့သမိုင်းကြောင်းပြောရမယ်ဆိုရင်တော့ဒီအခုလက်ရှိပြည်ပပြောင်းလဲရေးတွေကိုစပြီးတော့ဟိုတကားဖွင့်သွားတဲ့သမရအနေနဲ့ပြောလို့ရပါတယ်။ဆိုတော့အထူးသဖြင့်တော့ဘာတွေကျွန်တော်တို့ပြည်သူတွေကြံခဲ့လဲဆိုတော့အထူးသဖြင့်ကျွန်တော်တို့လွတ်လပ်ပွင့်လင်းမှုမှာအနေအထားတော်တော်လေးများတော့တယ်။ဆိုတော့အရင်ကကျွန်တော်တို့နိုင်ငံမှာဆိုရင်ဟိုစစ်စီကိတ်ကြီးကနေရာပေါင်းစုံမှာရှိပါတယ်။ကျော်ဘူးနောက်ပိုင်းမှာတော့ဒီကိတ်ကြီးကမရှိတဲ့လောက်နဲ့ဒီစာမျက်စင်းတွေကိစ္စမျိုးဆိုရင်လည်းတော်တော်လေးလွတ်လွတ်လပ်လပ်ရေးလို့ပြောလို့ရတဲ့အနေအထားမျိုးဖြစ်သွားပါတယ်။ဆိုတော့ဒါလေးကတော့အောင်မြင်မှုလို့ပြောလို့ရနိုင်ပါတယ်။ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်မြင်တာငင်းညာရေးကိစ္စမှာလည်းဒီအလုံးမဟုတ်ဘူးတိုင်အောင်ပေါ့နော်။နေရာတော်တော်များများမှာသရက်တန်တွေတိတ်ပြီးတော့ဟိုငင်းညာတဲ့အနေအထားရောက်သွားပါတယ်။ဆိုတော့ဒီကဒီနေရာတော်တော်များများပြီးတဲ့အခါမှာဒီဘန်ဒါဆက်ကြီးရဲ့အရင်းအချင်းတော့ဆက်ပြီးဖြစ်နေကြအောင်ပေါ့။တော့ဒီဘူးလည်းပေါ့ပြီးတော့ဘူးရဲ့ဘူးခေါင်းနဲ့အနေထားတွေပြည်သူတွေအနေနဲ့လည်းပို့ပြီးတော့ဟိုအရင်ထက်ဆိုင်ပို့လွတ်လပ်လာတဲ့အနေထားတွေတွေ့ရပါတယ်။ဆိုတော့ဒါကတော့သူ့ရဲ့လုံနိုင်ကြနိုင်ရတဲ့အနေထားကျွန်တော်ပြောချင်ပါတယ်။ဟု
တ်ကဲ့။
ဆိုတော့တစ်ခုကတော့သူ့အနေနဲ့ဒီအစိုးရစနစ်ပြည်ပကြောင်းလေးနဲ့ချိုးပါမှာလေဒီအပြစ်ပြက်ခြားစားမှုတက်ခဲရေးချိုးပါမှာလေ။ဆိုတော့ဒါနဲ့ဒါတွေကတော့ဟိုအပြစ်ဝမလုံနိုင်ဘူးမအောင်မြင်ခဲ့ဘူးပေါ့နော်။ဆိုတော့အဲ့လိုပြောလို့တော့ရပါတယ်
။ဟုတ်ကဲ့။ဦးစောတထွေးကရောဘယ်လိုမြင်တယ်လဲ
ကျွန်တော်တို့ဒီနိုင်ငံတော်သမ္မတဦးသိန်းစင်ဟာဒီအာဏာရှင်စနစ်ကနေပြီးဒီမိုကရေစီစနစ်ကိုချိန်တဲ့အခါမှာတချို့အရာတွေမှာစဉ်းစားပြီးလုံဆောင်နေရတာရှိတယ်ဆိုတော့ကျွန်တော်အသိမှတ်ပြပါတယ်ဒါပေမဲ့တချို့နေရာတွေမှာတော့ဒီမိုကရေစီနိုင်ငံတစ်ခုကိုထူထောင်တဲ့နေရာမှာတကယ်ပြည်သူ့လိုအပ်ချက်ရပြည်ပြည်ကြောင်းလုံးရတဲ့အရာတွေမျက်ပြပြူရတာအများကြီးရှိပါတယ်ဥပမာအပြည့်ဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီနိုင်ငံတစ်ခုရဲ့စံနှုန်းနဲ့မညီတဲ့စနပ်ပြမှုမှာပါဝင်တဲ့ငင်းစုစည်းဥပဒေမျိုးတွေကိုဟုတ်မကျူးကျင်နိုင်တဲ့ခါမှာကုကျင်ဖြစ်ဒီဟာပြဿနာတစ်ခုပြန်ရိုက်ခဲ့တာရှိပါတယ်။နောက်ပြီးတော့လက်ပိလက်ယူတိုက်ချက်ရေးကော်မရှင်ကိုဖွဲ့ပြီးမယ်လေ။ဖြည်းဖြည်းနဲ့မှရှိတဲ့လက်ပိလက်ယူနဲ့ကျွန်တော်တို့ထိခြားစားမှုတွေကိုအပြည့်အစုံရှင်းလင်းနိုင်ရပါဘူး။အစိုးရအဟောင်းဟာဧပြီလ31ရက်မတ်လ31ရက်နေ့ကျွန်တော်တို့ဒီတင်နာရီပါမစ်အခြေချက်ကိုခွင့်ပြုနေတာမျိုးတွေလည်းတွေ့မြင်ခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာလည်းကျွန်တော်တို့မိကုံးထုတ်စရာတွေအများကြီးရှိပါတယ်။တိုင်းသားပေါင်းစုံရှိနေတဲ့အခါမှာကျွန်တော်တို့ရှစ်ဖွဲ့လောက်နဲ့ငင်းညာရရှိအောင်မြင်မှုလို့ကျွန်တော်အနေနဲ့တော့ဒီလိုမမြင်နိုင်ပါဘူးဒီကိစ္စသမားပြောင်းနေတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။နောက်တစ်ခုကကျွန်တော်တို့ကျွန်တော်အမြင်အချင်းပေါ့လေမြန်မာနိုင်ငံကတကယ်တကယ်ပြောရရင်အခုအခြေအနေဟာဟလာစစ်ပွဲသာဖြစ်ခဲ့တဲ့တိုင်းပြည်ဆိုတော့ပြာပုံအောက်ကယုံထားတာပေါ့ကျွန်တော်ကတော့ပြာပုံအောက်ကယုံထားတယ်ဆိုတာထက်တကယ်ကိုပျက်စီးပြူကျတန်ကြီးတက်နေတဲ့အခြေအနေအောက်ကနေအခုမှစပြီးတော့ယုံထားမယ်တိုင်းပြည်တစ်ခုအနေနဲ့ကျွန်တော်မြင်ပါတယ်ဆိုတော့ဦးစောတထွေသမရဦးသိန်းစင်အစိုးရကအခုလက်ရှိသမရကြီးသမရဦးထင်ကျော်ဦးဆောင်တဲ့အစိုးရအတွေ့လှုပ်ခင်းကြိုင်ခင်းတာအောင်လမ်းဖွင့်ပေးသွားတာတွေလမ်းကြောင်းချပေးသွားတာတွေရှိကနေပြီးတော့အစပြုပြီးတော့လုပ်ပေးသွားတာတွေပေါ့ရှိခဲ့တယ်လို့ကျွန်တော်တို့ပြောလို့မရဘူးလား
ကျွန်တော်အကောင့်ဘက်ကနေပြီးတော့ဟိုအတိအမှတ်ပြောရမယ်ဆိုရင်တော့ freedom of expression ပေါ့နော်ကျွန်တော်ဒီ media ကဏ္ဍမှာတော့တကယ်ကိုဟိုအပြုသဘောနဲ့ပြည်ပြင်းပြောင်းလဲခဲ့တာရှိပါတယ်။ပြည်ညာရေးဝန်ကြီးနဲ့တကွာပြည်ညာရေးဝန်ကြီးဌာနကကျွန်တော်အနေနဲ့ တွေ့ဆုံဆွေးနွေးမြန်မာချင်းနဲ့တွေ့ဆုံဆွေးနွေးပြီးတော့ကျွန်တော်ဆွေးနွေးချက်တွေအပေါ်မှာပြုလုပ်ကြောင်းလည်းခဲ့တဲ့အရာတွေလည်းရှိပါတယ်။နောက်ဒီရသမားတွေအပေါ်မှာသွက်လက်စွာရှင်းသားခွင့်နဲ့ကျွန်တော်တို့လွတ်လပ်စွာဥပဒေပိုင်ခွင့်တွေအပေါ်မှာလည်းသူတို့အနေနဲ့သိသိသာသာကိုလက်ခံနေတာရှိပါတယ်။သို့တော့တချို့ဝန်ကြီးဌာနတွေကတော့ပြုလုပ်ကြောင်းလည်းမပါဘဲနဲ့မနက်လုံးလုံးဝတ်လုပ်ထိုင်နေကြတဲ့ဝန်ကြီးဌာနတွေအများကြီးရှိပါတယ်။ဥပမာအားဖြင့်ဆိုလို့ရှိရင်တိုင်းပြည်ကြီးတွေနိုင်ငံသားကြီးဝန်ကြီးတွေဆိုတာသိပြီးပြီပါဘူး။နောက်ပြီးတော့ဒီလေဝန်ကြီးဌာနပြုလုပ်ကြောင်းလည်းအများကြီးရှိပေမယ့်ဒီလိုရက်တက်ပြည့်အပါဝင်ဒီလေဝန်ကြီးဌာနလက်အောက်မှာရှိတဲ့အုပ်ချုပ်ရေးဝန်ထမ်းတွေကကျွန်တော်တို့ဒီ Civil Administration ကိုကျွန်တော်တို့ပေါ်ဆောင်နိုင်တဲ့ဒီမရှိဘူးလို့ဆိုရပါတယ
်။ဟုတ်ကဲ့ဦးအောင်သူညင်းကတော့ပါမြင်တယ
်။ဘယ်လိုကိစ္စမျိုးလဲခင်ဗျာ။
ဦးသိန်းစိန်အစိုးရကအခုလက်ရှိသမရဦးထင်ကျော်အစိုးရအတွေ့လှုပ်ခင်းကင်ခင်းတာဖို့လမ်းဖွင့်ပေးသွားတဲ့လမ်းကြောင်းချပေးသွားတဲ့ကိစ္စတွေရောရှိခဲ့သလား
။ဟုတ်ပါတယ်။ဟိုကျွန်တော်အဓိကပြောရမယ်ဆိုရင်တော့အထူးသဖြင့်ဒီအာဏာကဲပြောင်းရေးကိစ္စပါ။ဆိုတော့ဒါကသွေးထွက်ပိုင်ရလည်းမရှိဘူး။နောက်တစ်ခါထူးထူးခြားခြားပြဿနာလည်းမရှိဘဲနဲ့ချိုးယုံမှုတွေဖြစ်သွားတာပေါ့နော်။ဆိုတော့ဒါကလည်းကျွန်တော်တို့မမြုံလင့်လာတဲ့ကိစ္စပါ။ဆိုတော့ဒါကတော့ဒါကတော့ဥပဒေရှင်အစိုးရကိုပြီးခဲ့တဲ့အစိုးရကအမှတ်ပေးရမယ်လို့ထင်ပါတယ်။ဆိုတော့နောက်တစ်ခုကတော့တချို့ကိစ္စတွေကလုံးဝအထင်အကိစ္စတွေရှိပါတယ်။ဆိုတော့အထူးသဖြင့်တော့ဟိုကျွန်တော်မြင်တဲ့ကိစ္စတွေမှာဥပမာမြေယာကိစ္စမျိုးပေါ့နော်။ဆိုတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာကျွန်တော်များများဟိုသူတည်ပြားလောက်တာဆွေရင်ကောက်တာတွေကိစ္စတွေကတော်တော်ပြီးသွားပြီးတော့တကယ်တကယ်လက်ပြေကြတော့ဂိုင်မှုဟိုတိုက်ကျွယ်မှုပေါ့နော်အချိန်မပြီးတော့ဘူး။ဆိုတော့အဲ့လိုနေသားမျိုးမှာတော့အခုလာမဲ့ဒီ NLD အစိုးရကဒီနေရာကိစ္စတွေဆက်ပြီးကြံကြံနိုင်တဲ့အနေအထားတွေအများကြီးရှိပါလေ။ဆိုတော့အလားတူပဲခုနဟိုကျွန်တော်တို့တိုင်းပြည်မှာရှိတဲ့ဒီအုပ်ချုပ်ရေးစနစ်ပြုရင်ကြောင်းလေးပေါ့။ဆိုတော့ဒီလိုကိစ္စမျိုးတွေမှာလည်းရှိကခင်းရတဲ့ကိစ္စတွေမှာတချို့ကျွန်တော်ထင်တယ်အပြီးတော့ဟိုဆက်လုပ်ရမယ့်ကိစ္စမျိုးတွေရှိပါလေ။အထူးသဖြင့်တော့အရင်ကာလကဒီသမရပြည်ကိုတိုက်ရိုက်တိုင်ကြားစာပေးနိုင်တယ်ဒါကိုလည်းအရေးယူဆောင်ရွက်ခဲ့တဲ့အစဉ်လာမျိုးတွေပေါ့နော်။ဆိုတော့ဒါတွေလည်းဆက်လုပ်ကြနေလို့ထင်ပါတယ
်။ဟုတ်ကဲ့။တရားစွန့်မဲ့တော်ရရှင်နေဖိတ်ခေါ်ပါမယ်ပထမဦးဆုံးရခိုင်ပြည်နယ်မင်းပြားမျိုးကကျွန်တော်တို့သတင်းသမားတူလို့ပြောထားတဲ့ဦးမောင်ကျော်စံဦးမောင်ကျော်စံသမရဦးသိန်းစိန်လက်ထက်မှာဘာတွေအကောင်းဆုံးဖြစ်ခဲ့တယ်လဲမဖြစ်ခဲ့တာတွေကဘာတွေလဲ
သမရဦးသိန်းစိန်အစိုးရလက်ထက်မှာအကောင်းဆုံးလုပ်ခဲ့တာတွေကိုတွေ့ရရင်တော့အများကြီးပါအကောင်းတာတွေကလည်းအများကြီးရှိခဲ့ပါတယ်သတင်းသမားတွေလှုပ်လှုပ်ခင်းတို့စာတွေလှုပ်လှုပ်ခင်းတို့ပြောရဆိုရလူလူတပုတ်ပြည်စည်းရေးတို့ဆိုတာတွေလမ်းဖွင့်ပေးခဲ့တာတွေအများကြီးပါဒါပေမဲ့ဒီပြအောင်မြင်တာဘာတစ်ခုမှမရှိသေးဘူးလို့ပြောလို့ရပါမယ်။ဟိုကကျွန်တော်ဖြစ်နေရှင်တကားတော့သဘာဝဥသိစီလက်ထက်မှာပြည်ရင်းကြီးတွေတို့ဟိုတိုင်းရာဓာတ်တွေတို့ဆိုတာတွေအဲ့ဒါဒီပြဆိုတော့လက်ခင်းနေဆိုရင်တော့ဒီသမားကြီးအစိုးရဟာဆက်လက်ပြီးဒီနည်းနဲ့တင်းနည်းနဲ့အစင်တန်ရှိခဲ့တယ်လို့ရှင်လည်းယူကြည့်ပါလား။ဒါပေမဲ့ဒီကိစ္စကိုမကြည့်ပြထိတာသူတို့အစိုးရရဲ့အဲ့ဒါကျွေးပွဲကတခုဖြစ်သွားပါလေ
။ဟုတ်ကဲ့
။သူတို့ဒီရင်းနှီးဆွေးနွေးပွဲမှာလည်းတတုံးမို့ဖြစ်ပွဲဆိုတော့ဟိုဟာတငယ်ရေးအမြတ်ထုံးမှုတွေတာနေတယ်လို့ကျွန်တော်ယူဆတယ်။အဲ့ဒီကတုံးမို့ဖြစ်ပွဲတဲ့အမြတ်ထုံးမှုတွေတာနေမပါလို့ရှိရင်အမြင်ပါလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ပါဦးမောင်ကျော်စံကျေးဇူးများကြီးပါ။ဒ
ီကိစ္စတွေဒီကိစ္စတွေကတော့အများကြီးပါ
။ဟုတ်ကဲ့
။မြန်မာနိုင်ငံမှာအဓိကကျေးဇူးတာကဆင်းရဲရှိပါတယ်။ဒီရင်းကြီးက
ဟုတ်ကဲ့
ဒါကလည်းဒီပြဿနာတစ်ခုနောက်ဒီမိုကရေစီဖြစ်ပြင်းပြောင်းနေတဲ့တစ်ခု
ဟုတ်ကဲ့
နောက်တစ်ခါဟိုတဖက်နိုင်ငံကဒီနယ်လီကွန်တိုတွေဝင်ရနေတဲ့ပြဿနာတစ်ခုအဲ့ဒီပြဿနာစုစုက
ဟုတ်ကဲ့ခင်ဗျာ
ထိတ်တန့်ထိတ်တန့်ရှိနေပါပဲ
ဟုတ်ကဲ့ပါဦးမောင်ကျော်စံဒီပြဿနာတွေကဒါရှေ့အစိုးရလည်းအခုလက်ရှိအစိုးရဆက်ပြီးတော့ရင်ဆိုင်သွားရမယ့်ပြဿနာတွေပေါ့နော်ပြီးခဲ့တဲ့အစိုးရပေါ့တုံ့တက်ချက်ဦးမောင်ကျော်စံပြောသားရတဲ့ကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူကြီးဒီငင်းချမ်းရေးကိစ္စပေါ့လေငင်းချမ်းရေးကိစ္စမှာဒီသမရဦးသိန်းစင်အစိုးရကအများကနေပြီးတော့မျောလင်းတလောက်ဖြစ်ချင်တလောက်ဘာဖြစ်လို့မလုံနိုင်ခဲ့တာလဲနိုင်ငံရေးအရလုံလို့တဲ့ဆန္ဒအားနေတာလားတခြားအခက်ခဲရအောင
်ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့အခုလက်ရှိအစီအစဉ်ကတော့တနိုင်ငံလုံးစစ်ထက်ခဲ့မှုရပ်စရိကြရပါဆိုတော့ဒီဥစ္စာဖြစ်ဖို့ကဒီတစ်ခါကဒီတိုင်းလားအဖွဲ16ဖွဲ့နဲ့ဟိုမကောမလဲသဘောတူညီရခဲ့ပါတယ်ဒါပေမဲ့တကယ်တကယ်လက်မှတ်ထိုးတဲ့အခါကျတော့အခြားအကြောင်းအပေါင်းလို့ရှိတယ်ပေါ့ဗျာ8ဖွဲ့ပဲသူများညီသားလေးပါပါတယ်ဆိုတော့အဲ့ဒါကလည်းကျွန်တော်အနေနဲ့နားလည်နိုင်တာကအဖွဲ့အလုံးကိုအမိတ်ပြုလို့လည်းမရနိုင်ပါဘူးဒီအဖွဲ့ကြီးကပြည်ရဲ့ဆန္ဒနဲ့ပြည်ရဲ့အခြေအနေနဲ့တော့နော်စသဖြင့်ကျွန်တော်ပြောယုံကြည်မှုရဲ့လိုပါလေမယ
်ဟုတ်ကဲ့
အခြေအနေပေါင်းစုံမရင်းနှဲ့လို့ပဲလက်မှတ်ထိုးပြပါကျွန်တော်ယူပါတယ်
ဟုတ်ကဲ့ ဦးဇော်တတွေ့တခါတစ်ခါမှကြည့်ရင်ဟလာကျွန်တော်တို့တော်တော်ရှင်နေရေးတဲ့စာရီထဲမှာလည်းပဲပါပါတယ်ဆိုတော့နိုင်ငံရေးကျင်းသားတွေလှုပ်ပေးခဲ့တယ်ဒေါ်ဆန်းစုကြည်ပါဝင်ပေါ့လေ88မျိုးဆက်ចောင်းသားកောင်းဆောင်တွေရင်းနှောင်းចောင်းသားပေါ့လေ88မျိုးဆက်កောင်းဆောင်တွေလှုပ်ပေးခဲ့တယ်ဒါတွေကိုချီးကျူးကြပါတယ်တစ်ခါကလည်းပြန်ဖမ်းတာတွေရှိတယ်လို့ပြောတယ်ဆိုတော့အဲ့ဒီအပေါ်ကရောဘာကြောင့်ဟလာလှုပ်တုံးကလှုပ်နောက်ထပ်တိတ်ကြီးဒီနေရာကမဖမ်းလဲရတယ်ဟလာအများစုပြောကြတာကဟိုဒီတိုင်းရှင်းလိုက်လို့လည်းရတယ်ပြေလည်အောင်လို့လည်းရတယ်အဲ့ဒီကြားထဲကဖမ်းတယ်ပုံမှန်အများကြီးတက်ပြီးတော့ထောင်ချတယ်ဒါတွေကဘာအခြေအနေကြောင့်ဖြစ်တယ်ဘာအခြေအနေကြောင့်လုပ်တယ်လို့ဥစ္စာတွေထင်နေတယ
်ကျွန်တော်တို့ဒီရှေ့9နှစ်ပြင်မှာဥဆောင်ခဲ့တဲ့နိုင်ငံတော်သမရဟာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာပေါ်မှာအခြေထုတ်နိုင်စွာရှိတဲ့ကတ္တရောပေါ်မှာဟိုဩဇာတမှုမှုလေပါချင်းကြောင့်ဖြစ်တယ်လို့ယူဆပါတယ်ဘုရားအားဖြင့်ဆိုလို့ရှိရင်တမရောရဲ့အရေးယာကြီးကိုတင်ကြီးရဲ့အတွက်ကြောင့်ကျွန်တော်တို့ဒီ Unity Channel ကဒီနေ့တော့ဒီထောင်ကြခဲ့တာရှိပါတယ်။ဒီကြားထဲမှာတချို့နိုင်ငံတော်သမားရဲ့အဲကျွန်တော်တို့ညင်းသက်တမ်းနဲ့ဒီတိုးခဲ့တဲ့ဟို criminality ကျွန်တော်တို့ရိုးရာရင်းသားတွေအများကြီးရှိကြပေမဲ့ဒီလူတွေကိုသမားအနေနဲ့အပြင်ကိုရောက်အောင်လုပ်ပေးနိုင်မှာရှိရော။ဒီလူမျိုးမလုပ်ပေးနိုင်တဲ့အကြောင်းပြည်တွင်းမီဒီယာသမားတွေနိုင်ငံတကာကဝေဖန်မှုတွေအများကြီးကြုံတွေ့ရပါတယ်။ဒါသမရဥသိန်းစင်တို့နိုင်ငံရေးအရှုံးလို့ကျွန်တော်ဒီအသတ်မှတ်ချင်ပါတယ
်။ဟုတ်ကဲ့။
အခုကြည့်တယ်ဒီလူတွေကထောင်ထဲမှာရှိနေတဲ့အတွက်ကြောင့်သမရရဲ့ဩဇာအာဏာကြီးမားမှုပေါ်မှာနိုင်ငံသမရအနေနဲ့တွန်းလှန်နေတာမရှိဘူးဆိုတော့ကြီးခဲ့တဲ့မှာနေတာသက်သေကြရလို့ပြောပါတ
ယ်။ဟုတ်ကဲ့။ဥယတင်းမကွေးသောတာရှင်ကကောင်းကျိုးတွေထဲမှာယူကောက်ပွဲလုပ်ပေးတာမြစ်ဆုံဆဲကိုရက်တာတခါလူငင်းချမ်းသာဝင်ပေးတာစီးပွားရေးပြုပြောင်းလဲမှုလုပ်တာအမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့တာပြည်သူ့တော်ဥပဒေရေးရနဲ့အထူးကိစ္စအများဆိုင်ရာလေးလံဆန်းစစ်သုံးသက်ရေးကော်မရှင်ဖွဲ့တာပြည်တော်စုအဆင့်ငင်းချမ်းရေးစတင်တာကြားပြတ်ယူကောက်ပေးလို့တာဒါတွေကိုသူကကောင်းကျိုးဖြစ်ပြောထားပါတယ်။စိုးပစ်တွေထဲမှာလည်းဒီပတရားဖန်ဆီးထောင်ချတဲ့ကိစ္စတွေတခါတွေးဆုံဆွနေဖို့တောင်းဆိုတာတွေမှာနီလန်မျိုးမျိုးနဲ့ရှောင်တာတွေနောက်လူတွေရဲ့ဆန္ဒဖော်ထုတ်မှုတွေကိုအပြင်းထန်ဖြိုခွဲတာတွေအဆိုရဆုံးကတော့သူကပညာရေးပြုပြင်ကြောင်းလက်လူတွေကျောင်းသားတွေနဲ့အပြေးယူလုပ်ထားတဲ့ဂရုပေါ်ချိုးဖောက်ပြီးတော့အတင်းကျပ်ဖန်ဆီးတာတွေကိုသူကဆိုးတဲ့အချက်တွေဖြစ်ထောက်ပြပါတယ်။ဦးရဲတင့်မကွေးကဆိုတဲ့သောတာရှင်ကနောက်ထပ်ကျွန်တော်တို့မန္တလေးကဆွနေမဲ့သောတာရှင်ဦးထွန်းကြီးဦးထွန်းကြီးကရောဦးသိန်းစိန်အဆိုရလုပ်ခဲ့တာတွေပေါ်ဘလို့မြင်ပါသလဲခင်ဗျ။
ဟုတ်ကဲ့ခင်ဗျာကြားလားမသိဘူ
း။ကြားပါတယ်ခင်ဗျာ
။ဦးသိန်းစိန်အဆိုရပေါ်ဟိုကယနေ့ဟိုတို့လေးလူရင်းလေးကထုံမှကြည့်နေရပါ။အဲဇက်ွက်မလဲလို့မလို့သူတင်တဲ့အောက်ဆင်းနေတာ။ကျွန်တော်တို့ဘလူးဝဲပြင်မာတဲ့ဗာတိလူတို့ဆိုတော့အတူပြောတာတွေကဘယ်ဟာပဲဖြစ်ဖြစ်တဝက်လောက်တုတ်လောက်ပဲဖြစ်ရဲ။တုတ်တော့ကပြီးခဲ့တယ်လို့တဝက်လောက်ကခြံထားတာပါ
။ဟုတ်ကဲ့
။အဲ့ဒီတော့ဒီဟာတွေကိုလူလို့ထားဒီခေတ္တကဝက်လောက်ရက်နေတိုက်တယ်ဟိုစီဟိုတဝက်လောက်အငင်းထားပါဆိုတာကအစ်မမအမန်းလို့သူ့တစ်ဖက်ကနောက်ကျောင်းသူ့ရဲ့အပေါင်းလေးဖြစ်မာလောနွယ်ပေါ့ဒါကျွန်တော်တို့တို့ရလို့ပြောရတော
့ဟုတ်ကဲ့ခင်ဗျအ
ဲသူ့ရဲ့အပေါင်းလေးမာလောနွယ်ဒီနဲ့ပူပေါင်းပြီးတော့ဟိုမကောင်းပြန်နေနေ
ဟုတ်ကဲ့ပါ
အခုကျတော့ပဝန်းကျင်ကသူ့ရဲ့လူတွေတို့ချင်းတို့ခြာရလဲပြီးတော့ဟိုတန်းကြီးရောပါလုံးကရောကျွန်တော်တို့ဒီဒီမိုကရေစီဖွဲ့ချုပ်ယခုတက်လာတဲ့အစိုးရကိုအားပေးနေတာဆိုတော့ညာကြားရင်တို့မလွယ်တော့ဘူးဆိုတာကိုသိချင်အားဖြင့်ဒီဟာနေတဲ့ဒါပြောင်းဝင်ပါတာ
ဟုတ်ကဲ့ဦးထွန်းရင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာမန္တလေးမြို့ကဦးထွန်းရဲ့သဘောထားပါနောက်တစ်ယောက်ကတော့ကျွန်တော်တို့ Facebook ကနေဆက်သွယ်ထားတဲ့မတ်သူဇာခင်မတ်သူဇာခင်ဘာတွေကောင်းတာဘာတွေဆိုတာတွေ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ဒီကနေမင်းတို့ဟိုကားလည်းရှိရဲစားတာလည်းရှိရဲအဲဟိုသူသူနေနေဟိုဒီအဲ့ဒါအင်းတိုင်းနေချက်ပါဆိုရင်ဟိုဘောနော်ဟိုအဓိကအဲ့ဒီဒီဖြစ်တဲ့ဘုက္ခုကြောင့်ကိစ္စပေါ့နော်တမလားတမစီစီနဲ့ဒီစင်နိုင်ဘူးနောက်ပြရတော့လည်းတော့ဒီကိစ္စမှာလောဆက်တည်နေရှိနေခုတင်နေစီစီနိုင်နေဘောနော်အဲ့လိုမျိုးတွေဟိုနောက်ဒီဒီတွေရဲ့ခံပေါ်တော့ပြည့်စီဝါရေးပေါ့ပြည့်လို့ရတယ်အခုရှိနေကိုယ်စင်းတော့ကိုယ်စင်းတော့နေဆိုလေဒီကိုကြီးကြာကြာနေကြဘုကကိုယ်စင်းနေတက်နေတာကိုကြာမလို့ပြန်ဆောင်ပေါ့နော်အဲ့လိုမျိုးတွေအားကြီးပေါ့နော်ဟုတ
်ကဲ့
အဲ့လိုမျိုးကောင်းတဲ့ချက်တရားတော့ဒီမြန်မာတို့ဒီနိုင်ငံသားအတက်နဲ့ဆောင်းနေကြတော့ပြန်လို့ရတယ်ပေါ့နော်အဲ့လိုမျိုးတွေကမြန်မာရဲ့ရှင
်ဟုတ်ကဲ့ပါခင်ဗျာမတ်သူဇာခင်ကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူကြီးဦးအောင်သူကြီးအမြင်မှာဦးသိန်းစိန်ဒီသူအခုလုတ်သွားခဲ့တာတွေထက်ပို့ပြီးတော့လုံနိုင်ကြီးရှိတယ်ပို့ပြီးတော့လည်းလုတ်ခဲ့တင်တယ်လို့များမြင်မိလား
ဟုတ်ကဲ့ဟိုကျွန်တော်သုံးသပ်ချက်ပေါ့နော်ဦးသိန်းစိန်ကကျွန်တော်မြင်တာကဟို traditionalist ပေါ့သူကသူရိုးကြအစီအလာကိုစောင့်ထိန်နေတဲ့တရားလေးကျွန်တော်ပြောချင်တယ်ခင်ဗျဒါဆိုတော့သ ောက်ရှင်တဲ့ဦးရဲ့ဝန်ကြီးဖွဲ့ကသူကိုယ်တိုင်စိတ်ကြိုက်ရွေးချယ်လာတဲ့စာရင်အရင်အစိုးရရဲ့ဟိုကိုဆက်ခံရတဲ့သဘောပေါ့ဗျ။အဲ့လိုမျိုးကျွန်တော်မြင်ပါတယ်။အဲ့တော့အရင်အစိုးရအဖွဲ့ကဆက်ခံရတဲ့ဝန်ကြီးတွေနဲ့သူလုပ်ရတယ်။အဲ့တော့အလီထားမှာပထမနှစ်ခွဲလောက်ဆက်တမ်းမှာသူရဲ့ပြည်ကြောင်းလဲမှုတွေကတော်တော်နဲ့အချိန်လဲကောင်းပါလေ။ဂျင်းနဲ့အားရရလဲကောင်းပါပြီ။ဒါပေမဲ့အော်ဘယ်နည်းခွဲမှာလဲခါကတော့ဟိုခုနပြောတဲ့အတိုင်းပဲပေါ့နော်အချိန်ကြီးတစ်ခုလားအဟာအစားတစ်ခုလားရပ်သွားတဲ့လူသဘောနဲ့အရှိန်ခံကြသွားလို့ကျွန်တော်ခါကားပါတယ
်။ဟုတ်ကဲ့ဥစ္စာတတိကရောဘယ်လိုမြင်လဲဒီထက်ပို့ပြီးတော့လုံနိုင်ခဲ့တင်တယ်လို့များတွေးမိသလား
။ဒီရပို့ပြီးလုံနိုင်ခဲ့တင်တယ်လို့ကျွန်တော်တွေးမိပါတယ်။အဲလိုလဲဆိုတော့ကျွန်တော်တို့ဒီတိုင်းသားကြီးကကျွန်တော်တို့ဉာဏ်ရည်တဲ့အတ္တတရားရှိနေတဲ့အချိန်မှာဒီကျွန်တော်ဉာဏ်ရည်ဖြစ်တဲ့နေရာမှာဟိုတွန့်တုတ်တုတ်ဖြစ်နေတိုင်းသားဖွဲ့ပြီးပြောရလို့ရှိရင်ကိုကိုရန်သွားရောက်တဲ့တတ်တာမျိုးကိုကဖိတ်ကြားပြီးတော့တမိုင်းတော့မှတွေ့ရမျိုးလုပ်ရင်အခုချိန်ပြဿနာတချို့ဟာပြီးခဲ့တဲ့၅နှစ်ကမှဖြစ်ရှင်းနိုင်သမျှရှိပါတယ်။နောက်တစ်ခုကကျွန်တော်တို့တိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ဒီဘုံပေါ်မှာပြည်ရင်ကြောင်းလုံးနဲ့ပတ်သက်ပြီးတော့ကြည့်ကြည့်ကြမင်းကြားနိုင်ခဲ့တဲ့တိုင်းနဲ့ပြည်နယ်မှာသူကြီးကြောင်းလဲမှုတွေအမမသိရောက်ခဲ့ပါဘူး။အဲဒီသမရရဲ့တတိယဆိုင်ဟာလည်းခေါ်တည်ပြန်ဖြစ်သွားလို့ကျွန်မသိပါပါတယ်
။ဟုတ်ကဲ့ Facebook ကရေးထားတဲ့ဒေါက်တာရှင်တယောက်ကတော့အကောင်းဆုံးတွန်တွဲတယ်တဲ့ဒါပေမဲ့ story ကအားကြီးလို့တော့ကောင်းတာတွေမြင့်မြင့်သွားတယ်တဲ့စင်ကနေတီသူ့ရဲ့မပြတ်သားမှုကိုလူကိုမနိုင်မှုဗောဓာတိမှုတွေကလည်းမြင့်မြင့်ပါပဲတဲ့နောက်တစ်ယောက်ကလည်းပဲသူမြင်ရပြောရမယ်ဆိုရင်တမရဟောင်းဦးသိန်းစင်ရဲ့လှုပ်ဆောင်ခဲ့တဲ့မြတ်ဘောကျင်းနဲ့အာမှုရှိတာမတွေ့ပါဘူးတဲ့ဒါပေမဲ့ရွေးကောက်ပွဲကိုတရားမမြတ်တတကောင်းကောင်းမွန်မွန်လုပ်သွားတာအာနာလွှဲပြောင်းရေးအဲ့နှစ်ခုတော့သူကကျေးဇူးတင်ထားပါတယ်ကျင်းနဲ့အာမှုဆိုတာမျိုးတော့မသုံးပါဘူးတဲ့အဲ့ဒီနှစ်ချက်နှစ်ချက်ကို၅နှစ်တာအတွက်ကျေးဇူးတင်ပါတယ်နောက်ဆက်ကြိုးရမယ်စီးပွားရေးပြဿနာတွေတခါကျွန်တော်တို့ဆီအန္ဒရှင်အုပ်ချုပ်မှုကျွလွန်ခဲ့တဲ့အကျွေးတွေသူဆိုရလက်ထက်မှာလည်းမဖြေရှင်းမဲ့တဲ့အလားတူကျွလွန်ခဲ့ကြပြန်ပါတယ်တဲ့ဆိုတာတွေလည်းပဲသူကထောက်ပြထားပါတယ်ကျွန်တော်တို့ Facebook ကလည်းပြီးတော့ပဲဆက်သွယ်ထားတယ်သောတာရှင်ကိုနေမင်းကိုနေမင်းကရောဦးသိန်းစိန်ဘာတွေကောင်းတာလုပ်ပြီးတော့ဘာတွေမကောင်းတာလုပ်သွားပါလဲခင်ဗ
ျဟုတ်ကဲ့ကကျွန်တော်ပြောရမယ်ဆိုရင်တော့ဒါတော့ကျွန်တော်တို့အခြေခံလာစာတတ်မှတ်ထားတဲ့နှုံသားပါပေါ့နော်ကျွန်တော်တို့တနည်းဦး3500နဲ့ဒါတတ်မှတ်ထားပါလေဗျဒါပေမဲ့3500တတ်မှတ်ထားတဲ့ဆိုမှတချို့နေရာတွေမှာတော့ဒါသူရဲ့အခြေခံလာစာ3500တတ်မှတ်ထားဖို့ပုံမှန်တော့ဒါတချို့နေရာတွေမှာတော့လုံးဝမတွေ့ရဘူးကြ။ချိုးနေမှာတော့ပေးချင်တယ်လို့ပေးတယ်ပေါ့နော်။အစိုးရဝန်ထမ်းတွေမှာအကုန်လုံးပေါ့။အဲ့ဒါကြီးရှိပါတယ်။
ဟုတ်ကဲ့။
အသူရဲ့အာနေချက်တွေပေါ့နော
်။ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ့
။ကိုနေမင်းကျေးဇူးအများကြီးတင်ပါတယ
်
။ဟုတ်ကဲ့ပြောကဲ့ကိုနေမင်းကြံသေးရင်ပြော
။ဟုတ်ကဲ့။နောက်တစ်ချက်ပြောရကျွန်တော်တို့မြစ်စုစီမံရေးပေါ့နော်။ဒါသူသမရအနေနဲ့ဒါပုဝင်နေနေဖွင့်လင်းမြင်တာမှုဒါသူရဲ့တည်တည်ကြကြမှုမရှိဘူးပေါ့နော်။ကျွန်တော်မြစ်စုစီမံရေးအနေနဲ့ပြောရမယ်ဆိုရင်တော့ဒါသူ့ရဲ့လက်ထက်မှာတော့ဒါရက်ဆိုင်ထားခဲ့တယ်ပေါ့နော
်ဟုတ်ကဲ့
ဒါမှလည်းသူရက်ဆိုင်ထားခဲ့တာဒါမှလည်းအဲ့ဒီမြေဆုပ်စီမံကိန်းရဲ့အနေထားမှာဒါသူပြောမယ်ဆိုရင်တော့တမန်တော်အောင်နေနဲ့ပြည့်ပြည့်သားသားကျွန်တော်အနေနဲ့မြင်ရတော့ပြည့်ပြည့်သားသားပေါ့နော်သုံးပြည့်ပန်တန်ကိုကြည့်ရမှာဒါရက်ဆိုင်ပဲဆက်လုံးဆက်လုံးတင်နေပေါ့
ဟုတ်ကဲ့
ဒါသူကလည်းဒါရက်ဆိုင်ထားမယ်ဆိုရင်အနေထားပဲသူပြောခဲ့တာကျွန်တော်
အားမရပါဘူ
းဟုတ်ကဲ့
ဟုတ်ကဲ့ကိုနေမင်းကျေးဇူးအများကြီးတင်ပါတယ်ဥဟောင်းသူကြီးတမရဦးသိန်းစိန်အစိုးရလက်ထက်မှာကျွန်တော်တမရတယောက်တည်းကိုပြောချင်ပါဘူးဒါအစိုးရတစ်ဖွဲ့လုံးမှာတာဝန်ရှိတဲ့ကိစ္စနိုင်ငံဦးချိုးကြီးအစိုးရဖွဲ့ဦးချိုးကြီးဆိုတာကဆိုတော့အားလုံးချုပ်ပြီးတော့ပေါ့လေဟလာသူတို့ကိုယ်တိုင်ကယူရခြင်းနဲ့မဟုတ်ဘူးဆိုရင်တောင်မှနောက်အစိုးရအခုလက်ရှိအစိုးရအတွေ့ပြဿနာတွေပို့ပြီးတော့ကြီးထွားစေဖို့အစချသွားတယ်ဆိုတာမျိုးတွေရောဥဟောင်းသူကြီးမြင်တာရှိလား
အဲ့ကျွန်တော်နေနေတော့ဘောနော်ဟိုဒီရွယ်ချက်ရှိရှိနဲ့အဲ့လိုချသွားတယ်လို့တော့မမြင်ပါဘူးကျော်တိုင်းမှာလည်းအစိုးရရန်ရာကြီးအကြီးတဲ့အနေထားမှာတချို့ပြဿနာတွေကတော့အဲ့လိုဖြစ်ကောင်းဖြစ်သွားနိုင်ပါတယ်အထူးသဖြင့်တော့ budget ကိစ္စပေါ့ဗျာတစ်ချက်လုံးလုံငွေပြလာပါလေဆိုတော့ဒီ budget လုံငွေပြတဲ့ကိစ္စကတော့နောက်အစိုးရအထိလည်းဆက်ခံရမယ့်အနေထားပါဆိုတော့နောက်တစ်ခုကတော့ဟိုကျွန်တော်မြင်တာတော့ဒီအစိုးရကြီးကနေကျွန်တော်တို့ privatization ခေါ်တာပေါ့တချို့ကိစ္စတွေကိုပုံပြကြလက်လွဲတာတို့တချို့ contract ပြည့်တဲ့ကိစ္စမျိုးတွေပေါ့နော်ဆိုတော့အထူးသဖြင့်တော့ဒီဒီကောက်ပွဲပြီးပြည့်တာလာဒီတာလာအတွင်းမှာတော်တော်များများလည်းလုပ်သွားတာရှိပါတယ်ဆိုတော့ဒါမျိုးတွေကတော့ကျွန်တော်မြင်လာတော့ဟိုမဖြစ်သင့်ဘူးပေါ့နော်နောက်အစိုးရအတွက်ပါခေါမလဲဟိုကြိုပြီးတော့ဟိုလုပ်သွားတဲ့လို့တော့မြင်နေခင်ဗျအဲ့လိုမျိုးရှိပါတယ
်ဟုတ်ကဲ့ဦးစောတဲ့ထွေးရအောင်အဲ့ဒီလိုမျိုးနောက်အစိုးရအတွက်တော့ဒီလိုလေးလုပ်သွားလိုက်ရင်တော့ဒီလိုလေးတော့ဖြစ်သွားမှာပဲဆိုတော့မျိုးတွေတွေးမိကြလား
တွေးမိပါတယ်နံပါတ်၁ကတော့ဉာဏ်ရည်ပြဿနာပါ။ဉာဏ်ရည်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလက်စမတ်ချက်တဲ့အခါကျတော့အစိုးရတည်းကဉာဏ်ရည်နဲ့ပတ်သက်ပြီးတော့ကျွန်တော်အစားအပြန်စားအောင်လုပ်ဖြစ်နေရှိပါတယ်။တချို့ဉာဏ်ရည်ဖွဲ့ဖွဲ့တွေကဘယ်လိုရှိရင်ပြီးခဲ့တဲ့ ငင်းငိုင်းဖြစ်စင်နေမှာမပါဘဲနဲ့အစအပြန်စလို့တဲ့သဘောထားတွေလည်းပြတ်သားနေတဲ့ဆိုတော့ကျွန်တော်တို့ဟိုဆိုကငင်းငိုင်းနဲ့ပတ်သက်ပြီးတော့အတော်တန်ကြုံကန်အဝယ်ရှိပါတယ်နောက်တစ်ခုကရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာအမျိုးသားပြည်နယ်ပြည်အရေးတွေကိုအခြေအနေအရသိပြီးတော့မလှပါပါဘူးဒီအခြေအနေအရဆိုလို့ရှိရင်ဒီလက်ရှိဆိုကအကျပ်ပေးဆိုင်တွေနိုင်ငံရေးပြဿနာတွေဖြစ်လာနိုင်ပါတယ်နောက်တစ်ခုကပြီးခဲ့တဲ့ဆိုကလက်သက်ဒီမှာတိုင်းဒေသကြီးအစိုးရအဖွဲ့ပြည်ငါးဦးကိုကျွန်တော်တို့အရေးယူခဲ့တယ်နဲ့ဒီလိုတူဒီလိုဒီမခံခဲ့ရပါဘူ
း
ဒါကကျွန်တော်တို့ကစားမှုနဲ့ပတ်သက်ပြီးတော့ပိုင်ပိုင်နဲ့မလုပ်ခဲ့တဲ့ကိစ္စမျိုးတွေရှိပါတယ်အခုလည်းနောက်ဆုံးအတက်ထက်မှာအစိုးရခန့်ထားတဲ့အစိုးရအဖွဲ့ကျွန်တော်တို့အတူမူတွေနေနေရောဘယ်လိုလုပ်မလဲ
ဟုတ်ကဲ့
ဒီလိုတူတူမှာကျွန်တော်တို့ဟိုပညာပြခဲ့ရင်မလုပ်ဖြစ်နေရောဘယ်လိုပြန်ဆက်မလဲဆိုတဲ့ပြဿနာအများကြီးရှိပါတ
ယ်ဟုတ်ကဲ့ဦးသေးစောဆိုတဲ့တော်တော်ရှင် Facebook ကနေပို့ထားတာကဒီစေအုပ်ချုပ်ရေးကနေပြီးတော့ဒီမိုကရေစီစနစ်ကိုပြောင်းပေးတာဈေးကွက်စီးပွားရေးစနစ်ကျင့်တဲ့တွေဒီဘက်ကတင်သွင်းပစ္စည်းတွေဈေးကြတာဒီမိုကရေစီစနစ်နဲ့ညီချောမွေ့ဆိုတာတရားဝင်အာဏာဆက်ပြောင်းပေးတာဒါတွေကသူကတမိုင်းမှတ်တမ်းတင်ရမယ်လို့ပြောပါတယ်မကောင်းတဲ့လူရက်ကတော့ចောင်းသားတွေနဲ့ဆွေးနွေးပြီးမဖမ်းဘူးလို့ကတိပြုပြီးမှတက်တန်းကုန်တဲ့အချိန်ထိပြန်လွတ်မပေးပဲဖမ်းတာကိုတော့အယူဆအကြီးတန်းနဲ့လုပ်ရဲလို့တော်ရချင်းဦးသေးစောကမြင်ပါတယ်အခုပြည်မျိုးကကိုတင်ထေတရဲ့ဆွေးနွေးဖို့ကိုတင်ထေဦးသိန်းစင်ကောင်းတာတွေဘာလို့သွားပါတယ်လဲစိုးတာတွေကရောဘယ်လိုမြင်ပါတယ်
ဟုတ်ကဲ့ကျွန်တော်ကတော့အကောင်းဆုံးကပြင်လို့ရတယ်ကျွန်တော်သိရတာချင်းဆိုတော့သက်ဆိုးရှိအောင်လို့သူကဈာခံပြီးတဲ့သဘောပဲအဖြစ်သာလို့ကဒီလိုမှရှိရင်ရေပေါက်ခွေးနေကျွန်တော်ဒီဘက်ကအာနာလွှဲရတာဗျတော့ဒီပေါ်ကြီးကိုဒီကဟုတ်တယ်ကိုပြည်သူတွေလက်ခံနေအောင်သူကပြည်သူတွေလက်ခံလို့တက်လာတဲ့ဆိုတော့ဒီအောင်ဆောင်ပြီးဒီလောက်တော့လေဒီမိုကရေစီလမ်းအောင်ပေါ်ဆောင်မယ်ဆိုတာအမှန်တကယ်ပေါ်ဆောင်မှာမဟုတ်ဘူးလက်တွေကြကြမှာတော့သိရတာချင်းသက်ဆိုးရှိဖို့ပဲဒီလောက်သွားတယ်အဖြစ်သာလို့ကဟုတ်လွှဲလိုက်ရတာလေ
ဟုတ်ကဲ့
လွှဲတင်ရကြတော့
ဟုတ်ကဲ့ကိုတင်တေးပြည်မျိုးကကျေးဇူးများကြီးတင်ပါတယ် Facebook သောတာရှင်တူကအကောင်းကလူရင်းဒီပါဖုန်းကင်လာနိုင်တယ်အဆိုးဆုံးကမီးလောင်မှုစံချိန်တက်တင်ခဲ့တယ်ဒါပဲတဲ့နောက်တစ်ယောက်ကတော့သူတို့ပြုစုခဲ့တဲ့စာအုပ်ရှိပါတယ်တဲ့အဲ့ဒါကိုပြောင်းပြန်ယူလိုက်ပါတဲ့ပြောင်းပြန်ယူလိုက်ပါတဲ့နောက်တစ်ယောက်ကဦးသိန်းစိန်တို့လက်ထက်မှာလုပ်ထားတဲ့စာအုပ်ဦးအောင်သူကြီးဟိုတလောကအဲ့စာအုပ်ဝယ်လို့ကြားပါတယ်ဝယ်လို့ရသလားခင်ဗျဟဲ့
ကြောင့်မတူဘူးရလေ
ဆိုတော့အခုကျွန်တော်ညီကုန်းချုပ်ခံနေလေးပေါ့ကျွန်တော်အချိန်နည်းနည်းကြံတဲ့အချိန်မှာပထမဦးဆုံးတစ်ချက်ကဥက္ကဋ္ဌငိမ့်နဲ့ဥဇော်တထွေးနဲ့ပထမဦးဆုံးဥက္ကဋ္ဌငိမ့်အရင်ဆုံးပြောပါဦးသိန်းစိန်အစိုးရကိုလှုပ်ဆောင်ခဲ့မြတ်တမန်အားလုံးကိုအမှတ်ပေးမယ်ဆိုရင်အမှတ်တစ်ကနေ30အထိကျွန်တော်တို့အမှတ်ပေးမယ်ဆိုရင်ဥက္ကဋ္ဌငိမ့်ကဘယ်နှမှတ်ပေးမလဲ
ကျွန်တော်အနေနဲ့ကတော့ဟို5ပတ်လောက်ပေးကြပါလားခင်ဗျ
ဥက္ကဋ္ဌငိမ့်ကငတ်မှတ်ဥဇော်တထွေးကရောတစ်ကနေ30အထိအမှတ်ပေးဖို့ဦးသိန်းစိန်အစိုးရကိုဆိုရင်ဘယ်နှမှတ်ပေးခြင်းတယ်လဲ
3.5 မှတ်ပေးပါ
3.5မှတ်ဦးအောင်သူငင်းက5မှတ်ဆိုတော့အင်းတိတ်တော့မဆိုးပါဘူးကျွန်တော်တို့ဟိုဖြန်းဖြန်းချင်းယူလိုက်မယ်ဆိုရင်တော့ panelist ညောင်ရဲ့အမှတ်ကိုဖြန်းဖြန်းချင်းယူလိုက်မယ်ဆိုရင်တော့4မှတ်ကျော်ကျော်တော့ရမှာပေါ့လေဆိုတော့အောက်မှတ်တော့မရဘူးဆိုတဲ့သဘောရှိပါတယ်ဒီအမှတ်ကိုကျွန်တော်တို့မှတ်ထားကြရအောင်ပါနောက်9နှစ်ကျော်ပြီးတဲ့အခါကျရင်အခုလက်ရှိအစိုးရကိုလည်းကျွန်တော်တို့အမှတ်ပေးဖို့အတွက်ကျွန်တော်တို့ panelist တွေလည်းပဲစောင့်ကြည့်ထားပါနော်နောက်တစ်ချက်ကနောက်ဆုံးတစ်ချက်အနေနဲ့ကဦးအောင်သူငင်းအခုအစိုးရသစ်အတွေ့ပထမအစိုးရစီကနေပြီးတော့အကောင်းဆုံးသင်ခန်းစာယူနိုင်တဲ့အချက်တစ်ချက်ကိုပြောပါဆိုရင်ဦးအောင်သူငင်းပါပြောမလဲ
အရင်အစိုးရလက်ထက်ကသင်ခန်းစာဆိုလို့ရှိရင်တော့ကျွန်တော်အနေနဲ့ကတော့အခုလိုအစိုးရရန်တရားရှော့ချလိုက်တာလက်ခံပါတယ်ဆိုတော့အဲ့ဒါအပြင်ကိုကျွန်တော်အနေနဲ့ကတော့ဒီချက်ထိရောက်တဲ့အစိုးရရန်တရားပြည်ပြင်ပြောင်းလဲမှုကိုဆက်လုပ်သွားဖို့လိုမျိုးတင်ပါတယ
်အစိုးရရန်တရားပြည်ပြင်ပြောင်းလဲမှုဆိုတော့အုတ်ချွေပေါ့နော်ဒီလေရောက်လောက်မှရှိတဲ့တွေ့အုတ်ချွေအဲ့ဒီကိစ္စကလွယ်ပါမလားဦးအောင်သူနေ
ကျွန်တော်အနေနဲ့ကတော့ဒီခုနအစိုးရအုတ်ချွေကိစ္စလည်းတပိုင်းပါပါတယ်အဲ့ဒါအပြင်လက်ရှိဝန်ကြီးဌာနတွေရဲ့ဟိုဖွဲ့စည်းပုံလုပ်ပုံကိုင်ပုံပေါ့နော်ဆိုတော့ဒါတွေကကျွန်တော်တို့ဟိုခင်လဲညွှန်ကြီးရမယ်တစ်ခါမှလည်းကျွန်တော်တို့ဟိုဘာခေါ်မလဲ civilization လို့ခေါ်တဲ့ယဉ်ကျေးတဲ့လူ့ကဘာမှာတခြားအစိုးရတွေသွားနေတဲ့ပုံစံမျိုးပေါ့ဗျာဆိုတော့အဲ့ဒါမျိုးလည်းပြန်လုပ်ရမယ်လို့ကျွန်တော်ထင်တာပါ
ဟုတ်ကဲ့ဥစ္စာတထွေးကရောသမရဦးသိန်းစိန်အစိုးရစီကနေပြီးတော့အခုလက်ရှိသမရဦးထင်ကျော်အစိုးရကအကောင်းဆုံးဘာကိုသင်ခန်းစာယူနိုင်မယ်လို့မြင်ထားလဲ
ကျွန်တော်တို့အကောင်းဆုံးသင်ခန်းစာကတော့နိုင်ငံတော်သမရဦးသိန်းစိန်အဲ့ဒီလိုမျိုးအရှိတ်ဘက်ကိုလျှောက်လှမ်းမယ်ဆိုလို့ရှိရင်တိုင်းနယ်ပြည်နယ်ဝန်ကြီးတို့၁၄ယောက်ကဟိုအနောက်ဘက်ကိုမလျှောက်လှမ်းမယ်တောင်လိုလိုမြောက်လိုလိုလျှောက်လှမ်းခဲ့တာအများကြီးပါတယ်အခုဆိုလို့ရှိရင်သမဥစဉ်ကျော်ကဘာလုပ်မလဲဆိုတော့တိုင်းနယ်ပြည်နယ်ဝန်ကြီးတို့၁၄ယောက်ကဒီချရိတ်လုံနိုင်လို့တက်မိဖို့လိုအပ်ပါတယ
်ဟုတ်ကဲ့တစ်ဆက်တည်းပဲဥစော်တတိပြောပါကျွန်တော်တို့သမရဦးသိန်းစိန်အစိုးရလက်ထက်မှာသတင်းမီဒီယာနဲ့ဥစော်တက်ထွေးလည်းပြောပါတယ်တော်တော်ပုတ်ပုတ်လင်းလင်းရှိလာတဲ့ထိတွေ့တာတွေဆက်ဆံတာတွေရှိတယ်သမရဦးသိန်းစိန်အစိုးရရဲ့သတင်းမီဒီယာနဲ့ထိတွေ့ဆက်ဆံမှုပေါ်ဥစော်တက်ထွေးအားရကြည်နေသလား
ကျွန်တော်တို့ဒီ ဖြစ်တော့ကျွန်တော်တို့တင်းကြီးရိုင်းနဲ့ကျွန်တော်တို့ဆက်ဆံမှုရောနောက်ပြီးတော့အရန်ခက်ခဲတဲ့ကျွန်တော်တပ်ပေါ်နဲ့တင်းဆက်ဆံမှုရောကျွန်တော်တို့အနေနဲ့လက်ကူပေးမယ်အထူးရေးပိုင်းနဲ့ဆက်ဆံတဲ့ခါမှာတော့ဝန်ကြီးဌာနရဲ့အနေနဲ့အရန်ခက်ခဲခဲ့တာရှိပါတယ်အဲ့တော့အဲ့လိုခက်ခဲခဲ့တဲ့ဟာဒီအားလုံးဟာဝန်ကြီးတွေကသမရရဲ့ကနဒီဒီမိုကရက်တစ်စံနှုန်းမျိုးဟိုသတိမပြုရလားဒါမှမဟုတ်သမရပဲသူ့အနေနဲ့ဘယ်လိုပြောပေမဲ့မိမိအနေနဲ့ဒီလိုမျိုးလုပ်လို့များပြောခဲ့သလားဆိုရပေါ့ကျွန်တော်ဒီနေ့အခုချင်းတန်မြရကြီးများပါရှိပါ
ဟုတ်ကဲ့ဦးအောင်သူကြီးကရောသမရဦးသိန်းစင်အစိုးရကကျွန်တော်တို့ထိုက်တန်တဲ့စံနှုန်းစံထားတစ်ခုနဲ့ပွန့်ပွန့်လင်းလင်းသတိမိရာတွေကိုဆက်ဆံခဲ့တယ်လို့ယူဆသလား
ကျွန်တော်မြင်ရတော့တက်နိုင်တယ်လို့တို့တို့ဒီစပတ်အဆန်ပေါ့နော်ပြောရင်းဆိုရင်းစီတွေချလိုက်ပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ပြောနေကြစကားပေါ့ဗျာခေါင်းယူကျိုးနေတယ်ကျွန်တော်နောက်တစ်ခါကျတော့တစ်ဖက်မှာလည်းခုနဝန်ထမ်းတွေမှာကျတော့တို့ကဒီနိုင်ငံတော်ရှေ့ဝက်ချက်ဥပဒေဆိုတာနဲ့တစ်ဖက်ကပြန်ချုပ်ထားတာရှိပါတယ်ဆိုတော့ဒါကြောင့်မို့ပဲဟိုလိုချင်တော့ခီးရောက်တဲ့အနေအထားမျိုးတွေဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဗျာ
ဆိုတော့ရေရှည်တော့ကျွန်တော်မြင်တော့ဒီအများပြည်သူသတင်းသိရှိတိုင်းဝင်ပေါ့ဗျာဒီဥပဒေမျိုးတွေလိုပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာအရင်ဆိုရရင်အားနည်းချက်ကိုနောက်ဆိုရကပြင်မယ်ဆိုရင်တော့အားသာချက်တွေဖြစ်နိုင်မယ်လို့ယူဆပါကြောင်းတင်ကြရင်ဒီကနေ့စီစဉ်ဒီမှာပဲဒီကုန်းထုတ်ပြစီအားလုံးကိုအထူးပဲကျေးဇူးတင်ပါခင်ဗျာ